ုံခဲ့တဲ့လေးနှစ်ကျော်ကထိုင်းနိုင်ငံတွင်တစ်တော်တစ်ခုမှာမြုပ်နှံထားတဲ့ရုပ်အလောင်းတွေကိုတွေ့ရှိခဲ့ရတာလူမောင်ကိုဂိုင်းကြီးတစ်ခုကိုဖော်ထုတ်နိုင်ခဲ့ပြီးလူမောင်ကိုကုမှုနဲ့ပြစ်ဒဏ်ချမှတ်ခံရတဲ့ထိုင်းတာဝန်ရှိသူတွေကိုနိုဝင်ဘာ1ရက်နေ့ကအမြင့်ဆုံးပြစ်ဒဏ်တွေတိုးမြင့်ချမှတ်လိုက်ပါတယ်ဒီအကြောင်းထိုင်းချေဆိုင် VOA သတင်းတော့မအေးမာကရှင်းပြမှာပါ
2015ခုနှစ်ကထိုင်းနိုင်ငံတောင်ပိုင်းဆုံခလာကရိုင်တစ်တော်အတွင်းမှာမြုပ်နှံထားတဲ့ရိုဟင်ဂျာရဲ့ရုပ်အလောင်းတွေကိုစတင်ရကနေထိုင်းနိုင်ငံမှာအကြီးအမားဆုံးလူကုန်မှုတဲ့ဂိုင်းကိုဖော်ထုတ်နိုင်ခဲ့တာဖြစ်ပါတယ်။ထိုင်းမလေးနယ်စပ်ထိုင်းတောင်ပိုင်းဆုံခလာကရိုင်တစ်တော်အတွင်းကလူကုန်မှုသူတွေရဲ့ယာယီစခန်းကိုထိုင်းရဲ့တပ်ဖွဲ့ကရှာဖွေတွေ့ရှိသွားခဲ့ပြီးနောက်စခန်းအတွင်းမှာလူတွေရောလောင်းတွေမြုပ်နှံထားတာကိုပါတွေ့ရှိသွားခဲ့တာပါ။ဒီမှုနဲ့ပတ်သက်ပြီးထိုင်းစစ်တပ်အရက်တဲ့အရာရှိတွေနဲ့လူမောင်ကိုပွဲစားစုပေါင်း100တော်ကိုဖမ်းဆီးစစ်ဆေးခဲ့ရမှာလူ40တော်ကိုတော့တပ်တွေမခိုင်းတော့တာကြောင့်တရားရုံးကလွှတ်ပေးခဲ့ပါတယ်။မြန်မာနိုင်ငံသားတွေကိုလူကုန်မှုတွေရမှာအဓိကပါဝင်ခဲ့တဲ့စစ်ပက်ဆိုင်ရဲ့အကြံပေးအစင်းမြင့်အရာရှိဘူးချုပ်ဟောင်းမာနက်ခေါက်ကန်နဲ့ရနောင်းကလေးအုပ်ချုပ်ရေးမှူးဟောင်းနရထွန်စံဖလုံးတို့ဦးကိုအရင်ကချမှတ်ခဲ့တဲ့ပြည်ထောင်28နှစ်ကနေ82နှစ်ထိပြည်ထောင်တိုးချမှတ်လိုက်ပါတယ်။ဒီမှုကိုစုံစမ်းစစ်ဆေးခဲ့တဲ့စုံစမ်းစစ်ဆေးရေးရာကြီးနိုင်စဝတ်ကတော့ဒီမှုနဲ့ပတ်သက်ပြီးတော့အခက်အခဲတွေဖြစ်အားပေးမှုတွေကြုံခဲ့ရတာတွေကိုတော့ကျွန်တော်မပြောလို့တော့ပါဘူး။ဒီမှုနဲ့ပတ်သက်ပြီးလက်နာကြီးတွေဘက်ကနေစုံစမ်းစစ်ဆေးပေးခဲ့ပါတယ်။အမှန်တိုင်းဖြစ်အောင်လို့စစ်ဆေးအရေးယူပေးခဲ့ပါတယ်ဆိုပြီးပြောသွားခဲ့ပါတယ်။ထိုင်းရာရှိတဲ့ပါဝင်ပတ်သက်နေတဲ့ထိုင်းနိုင်ငံရဲ့အကြီးအမားဆုံးလူကုန်ကူးမှုဖြစ်ပြီးမြန်မာနဲ့ထိုင်း88ယောက်ကိုအရေးယူခဲ့ပါတယ်။အခုလိုမျိုး၄နှစ်ကျော်အကြာမှာတော့သုံးကလာခရိုင်ပရံပါကားမြို့ပိုင်ကိုလည်း88နှစ်ထိနောက်တိုးပြစ်ဒဏ်တွေချမှတ်ခဲ့ပါတယ်။အခုလိုမျိုးထိုင်းစစ်မြေအရာရှိတွေကိုလည်းပြစ်ဒဏ်တိုးမြင့်ချမှတ်ခဲ့တယ်လို့မြန်မာနိုင်ငံသားတဦးဖြစ်တဲ့စိုးနိုင်ကိုလည်း94နှစ်ထိပြစ်ကြီးပြစ်ဒဏ်ချမှတ်လိုက်ပါတယ်။2015ခုနှစ်တုန်းကမလေးရှားကိုပို့မဲ့မြန်မာနဲ့ရိုဟင်ဂျာတွေကိုတော်ရင်ယာယီစခန်းမှာထိန်းသိမ်းပြီးကယ်ရီကမပေးနိုင်သူတွေကိုတပ်ဖြတ်ပစ်တဲ့အတီးကျူးလွန်ခဲ့တဲ့ထိုင်းနိုင်ငံရဲ့အကြီးအမားဆုံးလူမောင်ကိုယ်ကိုင်းကိုနှိမ်နင်းပြီးဒီကိုင်းမှာပါဝင်ပတ်သက်နေတဲ့ထိုင်းစစ်ဘက်အရာရှိတွေအစိုးရတာဝန်ရှိသူတွေကိုပါအရေးယူခဲ့ပြီးအခုလိုမျိုး၄နှစ်ကျော်ကြာတဲ့အချိန်မှာတော့တရားရုံးကနေပြစ်ဒဏ်တွေထပ်တိုးချမှတ်ခဲ့တာဖြစ်ပါရဲ့ရှင်။